ထိုင်းနိုင်ငံဖန်ကခရိုင်တကွာပါမြို့နယ်အတွင်းမှာဘင်္ဂလားမြန်မာနယ်စပ်က UNHCR ရဲ့စောင့်ရှောက်ခံရိုဟင်ဂျာတွေအများစုပါဝင်တဲ့လေစီးပြေးဒုက္ခသည်80ကျော်ကိုထိုင်းနိုင်ငံကအောက်တိုဘာ13ရက်နေ့မှာဖမ်းဆီးခဲ့ပါတယ်။ဒါဟာ3ရက်အတွင်းမှာလူပေါင်း100ကျော်ကိုထိုင်းရဲတွေကဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ထိုင်းအခြေစိုက်သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ဗျာ။
ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာရှိတဲ့ကုလသမဂ္ဂ UNHCR ရဲ့အစောက်ရှောက်ခံများပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်80ကျော်ကိုထိုင်းနိုင်ငံဘက်ခြမ်းကရာဘာချန်နေနဲ့ရာဘာချန်နေကနေထိုင်းနိုင်ငံအတွင်းပိုင်းကိုဝင်တဲ့ကားတွေပေါ်ကနေဖမ်းမိခဲ့တာပါသူတို့ဟာထိုင်းနိုင်ငံဘက်ခြမ်းမှာရှိတဲ့ကျွန်းတွွန်းပေါ်ကနေထိုင်းနိုင်ငံအတွင်းပိုင်းကိုဝင်လာနေကြတာဖြစ်ပြီးမလေးရှားနိုင်ငံထိခရီးဆက်ကြမဲ့သူတွေဖြစ်ပါတယ်သူတို့တွေကတချို့ဟာပွဲစားတွေရဲ့ရောင်းစားတာကိုခံထားရသူများဖြစ်ကြောင်းဖန်ကားခရိုင်အခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထူးချစ်ကပြောပြပါတယ
်။အခုကဒီမနေ့ဦးထူးဖမ်းမိတဲ့နေရာပဲထပ်ပြီးတော့ကျွန်တော်တို့82ယောက်ထပ်ဖမ်းမိတာပေါ့။အများစုကတော့ UNHCR ကလာကြတယ် UNHCR ကတ်တယ်ပေါ့။ဒါမဲ့လည်းအချို့တွေကတော့အဲ့ဒီ UNHCR အနေနဲ့ပြီးတော့လင်းသား6နှစ်ရှိသွားလို့လည်းရှိတယ်ပေါ့လေ။အဲ့ဒီမှာပဲနှစ်ပိုင်းပြရတယ်လူကုန်ကူးမှုမြောက်တာရှိတယ်လူကုန်ကူးမှုမမြောက်တာဆိုပြီးတော့သူတို့ထောက်ခွဲတယ်။ဆိုတော့ကျွန်တော်ကလူကုန်ကူးမှုမမြောက်ဘူးဆိုတော့သူတို့ရဲ့သဘောထားနဲ့သူတို့ကဟိုပတ်စံပေးပြီးတော့ဟိုလာကြတဲ့လူတွေဟိုကျွန်တော်တို့ကလူကုန်ကူးရလို့မခံဘူးပေါ့နော်။အချို့ကျတော့လည်းအတင်းအဓမ္မနဲ့ဟိုတတိကဘုတ်အတိုင်းဟိုမလုပ်ပေးဘဲနဲ့အဲ့လိုမျိုးခေါ်လာတယ်။သူတို့ကသူတို့တခြားလူ၆ရှိမှငွေကြေးယူပြီးတော့ဟိုရောင်းစားတဲ့သဘောမျိုးတွေဟာမျိုးပေါ့။အဲ့ဒါတို့လူကုန်ကူးခံရတဲ့လူမြောက်တာကတော့အဲ့ဒီအကုန်လုံးပေါင်းလို့ရှိရင်125ယောက်ထဲမှာသူက38ယောက်ကတော့လူကုန်ကူးမှုမြောက်တယ်လို့သူတို့ထိုင်းနိုင်ငံရဲ့လူကုန်ကူးမှုကာကွယ်ရေးအဲ့ဒီအဖွဲ့ကနေပြီးတော့သူတတ်မှတ်ထားတာရှိတယ်လို့ပြောက
ြ။ပြီးခဲ့တဲ့စနေနေ့တုန်းကလည်းလှေစီးပြေဒုက္ခသည်80ကျော်ကိုထိုင်းနိုင်ငံကဖမ်းဆီးမိခဲ့တာပါ။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကနေထိုင်းမြန်မာနယ်စပ်ကိုခိုးဝင်လာနေတဲ့ဒုက္ခသည်တွေဟာထိုင်းပင်လယ်ပြင်မှာလည်းထိုင်းရေတပ်နဲ့တိုးပြီဆိုရင်ထွက်ပြေးဖို့ကြိုးစားတာကြောင့်လှေမောက်တည်ဆုံးရတဲ့အဖြစ်တွေလည်းရှိနေသလိုထိုင်းနိုင်ငံအတွင်းပိုင်းကိုမဝင်ရောက်နိုင်ဖို့အတွက်ဟန့်တားမှုတွေကိုလည်းကြုံနေရတာပါ။အခုဆိုရင်တလားလောက်အတွင်းမှာပဲထိုင်းနိုင်ငံထဲကိုဝင်လာတဲ့ရိုဟင်ဂျာအမိခံဒုက္ခသည်အရေအတွက်300ခန့်ရှိပြီဖြစ်သလိုသူတို့ရဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ကသုံးနိုင်ငံအစိုးရတွေကဖြေရှင်းမှရနိုင်မယ်ဆိုပြီးဦးထူးချစ်ကဆိုပါတယ်။
ကျွန်တော်ထင်ပါတယ်အဲ့ဒီကိစ္စလေးကိုဖြေရှင်းမယ်ဆိုလို့ရှိရင်တော့ကျွန်တော်အနည်းဆုံးသုံးနိုင်ငံအစိုးရတွေဟိုပူးပေါင်းဆောင်ရွက်တဲ့လို့ထင်တယ်ဆိုလို့ရှိရင်ကမြန်မာအစိုးရကျွန်တော်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကျွန်တော်ထိုင်းအစိုးရတို့ကဆင်းတကြပူးပေါင်းဆောင်ရွက်လို့ရှိရင်တော့သူ့ဟာတွေနဲ့ဟိုဖြေရှင်းနိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့အခုဒီပုံစံမျိုးနဲ့ဆိုလို့ရှိရင်တော့ဒါစက်တိုက်လာနေအောင်ပါပဲကျွန်တော်ဒီကားထဲမှာပဲကျွန်တော်တို့တောက်ကူညီပြေးလိုက်ပြီးတော့ဖမ်းခံတည်းရဲ့လူဟာဒီကားထဲမှာပဲ250 300လောက်ဖြစ်သွားတယ်
လေစီးပြီးထိုင်းနိုင်ငံထဲကိုခိုးဝင်လာနေကြတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့ထိုင်းနိုင်ငံဘက်ကလည်းတင်းတင်းကြပ်ကြပ်ဖမ်းဆီးမှုတွေလုပ်နေပြီးထိုင်းရဲ့ချုပ်စခန်းတွေမှာလည်းရိုဟင်ဂျာလို့အမိခံထားတဲ့ကလေးမိန်းမတွေပါတဲ့ဒုက္ခသည်တွေအများအပြားရှိနေတာပါအခုဖမ်းဆီးမိတဲ့သူတွေဟာသူတို့ကိုသူတို့ဘင်္ဂါလီလို့ပြောတဲ့သူတွေရှိတယ်လို့ရိုဟင်ဂျာလူမျိုးတွေလို့ပြောတဲ့သူတွေလည်းရှိပါတယ်အရင်တုန်းကထွက်ပြေးလာတဲ့ဒုက္ခသည်တချို့ကိုတော့ဘင်္ဂလားဒေ့ရှ်တန်ယုံကနေလာရောက်ကြည့်ရှုပြီးသူတို့နိုင်ငံသားလို့ယူဆရင်ပြန်ခေါ်သွားတာမျိုးတွေရှိပေမဲ့များသောအားဖြင့်ရိုဟင်ဂျာဒုက္ခသည်အများစုကတော့ထိုင်းနိုင်ငံရဲ့အချုပ်စခန်းတွေထဲမှာပဲနေထိုင်နေကြပြီးသူတို့ကိုလက်ခံမဲ့နိုင်ငံမရှိတဲ့အတွက်လည်းအခက်အခဲတွေရှိနေပါတယ်မြန်မာနိုင်ငံထဲမှာရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတော့မြန်မာအစိုးရကဘင်္ဂါလီဖြစ်သတ်မှတ်ပြီးသူတို့ကိုနိုင်ငံသားဖြစ်သတ်မှတ်ဖို့အတွက်က1982ခုနှစ်လူဝင်မှုဥပဒေအရစီစစ်ပေးနေပြီးဒုက္ခသည်ရာခိုင်နှုန်းလောက်ကိုတော့နိုင်ငံသားဖြစ်လက်ခံပေးနေပြီဖြစ်ပါ